ကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်အိမ်ပြင်မထွက်ကြဖို့အမိန့်ထုတ်ပြန်ထားတာဒီနေ့စတင်အသက်ဝင်တဲ့ရန်ကုန်တိုင်းအတွင်းမှာဒေသခံတွေဘယ်လိုအခက်အခဲတွေကြုံနေကြရသလဲဆိုတာကိုပြောပြပါမယ်ကျွန်မအင်တာနာထောင်းပါကြောပြန်ရောဂါကူးစက်မှုတွေကြောင့်တိုက်ဆုံမှုတွေနဲ့ကူးစက်သူလူနာအသစ်တွေပါတိုးလာနေတဲ့အတွက်ရန်ကုန်တိုင်းအတွင်းအိမ်ပြင်မထွက်ဖို့အမိန့်ထုတ်ပြန်ထားတာဒီနေ့ပ ုံလုံးအကောင်လုံးထိခိုက်သွားတာပေါ့ထိခိုက်သွားတယ်ဆိုအကောင်လုံးအလုပ်တွေရလိုက်တယ်နောက်ပြီးလို့ရှိရင်ဟိုကလေးတွေကလာသွားရလာရအကောင်လုံးခက်ခဲသွားတဲ့ခါကျတော့အဲ့လိုအကောင်လုံးဒီအလုပ်ကိုပဲရလိုက်တဲ့ခါကျတော့အကောင်လုံးအဆင်မပြေဖြစ်သွားတာပေါ့အဲ့လိုဖြစ်သွားတယ်သွားရလာရင်လည်းအဆင်မပြေတော့ဘူးအဲ့လိုအဲ့လိုဖြစ်သွားတယ်အခုတော့အကူကိုပေါ့ကောလည်းဘယ်လိုဖြစ်ဆက်ဘယ်လိုရှားရမလဲအဲ့လိုအခက်ကြီးတွေဖြစ်သွားတဲ့ခါကျတော့လေအဲ့အစွေထားပါစီကတခါမှမရဘူး။ဘာလို့မရတာလဲဆိုတော့လုံငန်းရှိတယ်ဆိုပြီးတော့မအားတော့မပေးဘူး။လုံငန်းရှိတယ်ဆိုပြီးမပေးတော့အလောက်တွေကလည်းခေါင်းလို့ရသွားတဲ့ခါကျတော့မအားတော့ဟိုပိုထားပန်းကြီးကလည်းလုံငန်းရှိတယ်ဆိုပြီးတော့မပေးဘူး။နောက်ပြီးရှင်အလောက်ကလေးရသွားဆိုတော့အဲ့လိုမျိုးရနေမှာခက်ခဲတဲ့အရင်ဖြစ်တဲ့အဲ့လိုဖြစ်
။အင်ဂျင်မထွက်ဖို့အမိန်ကအလောက်မသွားနိုင်ပေမဲ့အင်ကနေအလောက်လောက်ခွင့်ရတဲ့သူတွေလည်းရှိပါသေး။ဒါပေမဲ့လည်းအင်ကနေအလောက်လောက်ရတဲ့နေရာမှာအကန့်အသတ်တွေရှိနေတာကြောင့်ထိခိုက်မှုတွေကိုတော့ရှောင်လို့မရနိုင်ဘူးလို့ company ဝန်ထမ်းတဦးဖြစ်တဲ့ကိုကျော်ဝနာကပြောပါတယ
်။အကုန်လုံးရှင်းဟုံးဆိုတဲ့ပုံမှန်မျိုးလုပ်တိုင်းလုပ်လိုက်တာမျိုးကြတော့ဒီလုပ်ငန်းပိုင်းမှာထိခိုက်မှုတွေအများကြီးရှိတယ်။နောက်ကကြတော့ဒီကာလကလည်းဘယ်လောက်ကြာအောင်မလဲမသိရဲ့ပြောင်းမှုလို့ဒီလုပ်ငန်းရှင်တွေကကြည့်ရင်ထိခိုက်နေတာမျိုးရှိတယ်။နောက်ကဒီအလုပ်ခွင်တွေမရနာလိုက်ရတဲ့ပုံစံမျိုးဖြစ်တဲ့အကြောင်းကိုဟိုရစဉ်ရထိုက်တဲ့ခံစားဝင်ခံစားတိုက်တဲ့ဟိုလာစားလို့အတကားဟိုဘာပေါ့မတချို့လူဒီ daily လုပ်လို့ရတဲ့လူမားတွေဆိုဒီ daily ကြီးပေါ့နော်အဲ့လိုမျိုးတွေကဒီကနေ့နာမျိုးအများကြီးကြီးတယ်လို့ဟောမြင်တယ်ကိုလို့ကျတော့ဒီပုဂ္ဂလိကလုပ်မျိုးဖြစ်တဲ့အခါကျတော့ဘတ်ဆောင်ဆိုတာကငွေကြီးပိုင်းရောလာစားရောပေါ့နော်လုပ်ငန်းပိုင်းရောပေါ့နော်အမျိုးဒီကနေ့ရှိ
ရန်ကုန်တိုင်း45မြို့နယ်ထဲကကိုကိုကျွန်းကလွဲပြီးအင်ဂျင်မထွက်ဖို့အမိန်ထုတ်ရတဲ့အစီအစဉ်မှာအခက်အခဲတွေရှိနိုင်တာကိုနားလည်ကြအောင်ဗဟိုကူးဆက်ကျော်ကတိုက်ဖြတ်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခေခင်ကြီးကပြောပါတယ
်။ဒီအမိန်ကြောင့်ပေါ့နော်ဒီ stay home order ကြောင့်အခက်အခဲပေါ့နော်နည်းနည်းအခက်အခဲရှိတယ်ဆိုတော့ရှိသွားနိုင်တာတော့ရှိပါတယ်။သို့တော်ငကိုလေးကကျမတို့ stay home က28မြို့နယ်ကိုလုပ်ပြီးသားဖြစ်ပါတယ်။28မြို့နယ်ဆို44ဆိုကျမတို့နောက်ထပ်16မြို့နယ်ပဲတိုးပြီးလုပ်တဲ့သဘောပဲဖြစ်ပါတယ်။အဲ့တော့အဲ16မြို့နယ်မှာလည်းတကယ်ယောဂဖြစ်ပေါ်တဲ့ဟုတ်သား10မြို့နယ်လောက်ပဲရှိပါတယ်။ကျန်တဲ့6မြို့နယ်ပါတပေါင်းစီရဲလုပ်လိုက်တဲ့သဘောပါပဲ
။ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်းလွဲပိုင်းအထိထုတ်ပြန်ချက်အရကိုဗစ်ယောဂကြောင့်တည်ဆုံးသူနောက်ထပ်3ဦးတိုးလာတဲ့အတွက်စုစုပေါင်းတည်ဆုံးသူက98ဦးအထိရှိသွားပါပြီ။ယောဂပိုးကူးဆက်သူအတည်ပြုလူနာကတော့6000နီးပါးရှိနေပြီးယောဂပိုးကင်းစင်ပြီးဆေးရုံဆင်ခွင်ကြသူက1200ကျော်ရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။